အင်းတော်ကြီးကဟာကချင်ပြည်နယ်မိုးညင်းမြို့နယ်အင်းတော်ကြီးတော်ရိုင်းဘေးမက်တော်ဧရိယာထဲမှာရှိတာဖြစ်ပြီးအာဆီယံမိုးညင်းစည်းဝင်ကုံတွင်းရေတိမ်ဒေသရေကန်ကြီးဖြစ်ပါတယ်အင်းတော်ကြီးကဟာစတူရန်မိုင်တရာကျော်ကျယ်ဝင်းပြီးအရှိတောင်အရှနိုင်ငံတွေထဲမှာအကြီးဆုံးရေကန်ကြီးလို့တကဘာလုံးကအတိမတ်ပြုထားတာပါ2016ခုနှစ်ဖေဖော်ဝါရီလ2ရက်နေ့ကကဘာပေါ်မှာရှိတဲ့ရေတိမ်ဒေသတွေကိုထိန်းသိမ်းရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့ကဘာကျော်ရန်ဆာအဖွဲ့ကြီးကအင်းတော်ကြီးကံကိုရန်ဆာရေတိမ်ဒေသအဖြစ်သတ်မှတ်လိုက်ပါတယ်အင်းတော်ကြီးကံမှာနှစ်စဉ်ထောင်နဲ့ချီတဲ့စောင်းခုံငှက်တွေလာရောက်ကျဆားကြသလိုငှက်မျိုးစိတ်ပေါင်း100နီးပါးလောက်နားခူတဲ့ကံလည်းဖြစ်ပါတယ်ကဘာပေါ်မှာမျိုးတုံးပြောက်ွယ်ဖို့အန္တရာယ်နဲ့ရင်ဆိုင်နေရတဲ့ဂျိုးကြငှက်တွေငှက်ကြီးဝင်မှုတွေလိမ်မျိုးစိတ်တွေစတဲ့ရေနေတရဝါတွေနေထိုင်တဲ့ကံကြီးဖြစ်သလိုဇီဝမျိုးစုံမျိုးကွဲတွေပေါ်ကျွယ်ဝတဲ့ကံလည်းဖြစ်ပါတယ်အင်းတော်ကြီးကံတဲ့ကိုကံရဲ့တောင်ဘက်မှာရှိတဲ့မိုင်းနှောင်တက်တော်ကျိုးပိုင်းတွေကနေမြစ်ဖြားခံလာတဲ့ခေါင်းတုံးချောင်းဟာမိုင်းနှောင်ကျိုးရွာကိုဖျက်ပြီးအင်းတော်ကြီးကံတဲ့ကိုစီးဝင်နေပါတယ်အဲ့ဒီခေါင်းတုံးချောင်းတစ်လျှောက်မှာຢာနဲ့ချီတဲ့ရွှေတက်ထုတူးဖော်ရေလုပ်ငန်းတွေလောက်ကင်နေတာကြောင့်အင်းတော်ကြီးကံရဲ့ထူးခြားတဲ့အလှဟာစိုးရင်ပွဲရအဆင့်ကိုရောက်နေပါပြီရွှေတက်ထုတူးဖော်ရေလုပ်ငန်းတွေကနေစီးလာတဲ့အနီရောင်ရွှန့်ရည်တွေဟာအင်းတော်ကြီးကံရဲ့တောင်ဘက်အဆက်မှာရှိတဲ့လယ်မြေတွေကိုဖုံးလွှမ်းသွားတဲ့အပြင်ကံတဲတွေမှာပါနုံနှစ်တွေရောက်ရှိနေတာတွေ့ရပါတယ်။အင်းတော်ကြီးကံရဲ့အရှိတ်ဘက်ကံကဟဲပါဟဲပုလေပုံလေးကြေးရွာတွေဟာအင်းကိုအမေပြုတ်ပြီးတန်ငါလုပ်ငန်းနဲ့အသက်မွေးဝမ်းကြောင်းပြုတ်နေကြပါတယ်။တရွာလုံးလိုလိုတန်ငါလုပ်ငန်းနဲ့အသက်မွေးဝမ်းကြောင်းပြုတ်နေတဲ့လေပုံလေးရွာကိုကျွန်တော်တို့ရောက်သွားတော့ညနေ3နာရီလောက်ရှိနေပါပြီ။လေပုံလေးရွာသားတွေဟာလုပ်ငန်းဝင်ဝင်ဖို့အင်းတော်ကြီးကံဆက်ကိုတွားကြပါတယ်။ငားရဖို့ပိုက်ချမဲ့သူတွေရှိသလိုတချို့ကလည်းပဇွန်စိတ်ထောင်မဲ့သူတွေပါအသက်20အရွယ်ရှိပြီဖြစ်တဲ့လေပုံလေးရွာသားကိုအေးစုဟာပဇွန်စိတ်ထောင်မဲ့မြုံတွေရှိတဲ့နေရာကိုလှေလော်ပြီးသွားတာကိုကျွန်တော်တို့လိုက်ပါပြီးလေ့လာကြည့်ပါတယ်ပဇွန်တွေကိုဖမ်းဖို့ညာဘက်မှာမြုံချပြီးဖမ်းယူရတာပါနောက်နေ့မနေ့စောစောရောက်တော့မြုံထဲမှာမိနေတဲ့ပဇွန်တွေကိုနောက်တစ်ခေါက်သွားတယ်ရမှာဖြစ်ပါတယ
်ဘောင်မိုးရဲ့ပိုက်လားလို့လေမိချုံမလို့
ဟာရောက်လာနေစနေပေါ်တော
့မညာဘောင်ဆိုပွက်တော့ပွက်တကြီး
မ
ိုင်းနှောင်ရွှေတွင်တွေကထွက်တဲ့ရွှွန်နှုံတွေအင်းတော်ကြီးကံနဲ့ရောက်ပြီးနှုံးတွေဖြစ်သွားတာကြောင့်ငါးဖက်နေကြနေရာမှာငါးတွေမနေတော့ပါဘူ
းအင်းကရွှေလုတ်တဲ့နှုံးတွေတအားထူလာတော့တိတ်ကြီးမတင်ကျဲတော့ဘူးလို့စားခိုင်းတာအရင်ကတော့ထောင်ရတယ်အခုကတော့တိတ်ကြီးမထောင်တော့ဘူးကုန်းနေပါလေပေါ်လာတယ်ပေါ်သွားတဲ့အတွက်တိတ်ကြီးမသွားကြတော့ဘူးနှုံတော်တွေပဲဖြစ်သွားတော့
အင်းတော်ကြီးကံနဲ့မှာတဖြည်းဖြည်းနဲ့ငါးရနေလာတာ၁၀နှစ်နီးပါးလောက်ရှိနေပါပြီ။ငါးများများရခြင်းရင်ကံရဲ့အဆက်နားမှာတဲ့ငါးရှာလို့မရတော့ပါဘူး။ခဝဲဝဲကိုတွားပြီးငါးရှာရတော့တာပါ။တချို့တန်ခါတွေကအင်းထဲမှာပဲပိုက်ထောင်ငါးရှာရင်ညာရေးကြသူတွေရှိပါတယ်။ညာဘက်ဖမ်းမိထားတဲ့ငါးတွေကိုနောက်နေ့မနေ့စောစောရောက်ရင်ကံလယ်မှာပဲလှေတွေစုပြီးရောင်းချကြတာဖြစ်ပါတယ်။အင်းတော်ကြီးကံရဲ့အလယ်မှာရွှေမြစ်စုဖျားရှိပါတယ်။အဲ့ဒီဖျားနာတစ်ဝိုက်မှာတော့ငါးဖမ်းလို့မရပါဘူး။ကံထဲမှာရှိတဲ့ရေနေတရဝါတွေတဘာဝအတိုင်းရှင်သန်ပေါဖွားနိုင်အောင်ကန့်သက်ထားတာပါငါဖန်ခွင့်ပေးထားတဲ့ကန်ဆက်နေရာတွေဟာရွှေတက်ထုတွင်းတွေကနေလာတဲ့ရွှွန်ုံတွေကြောင့်ငါဖန်လို့မရတော့တဲ့အတွက်ငါဖန်လို့ရတဲ့နေရာဟာတဖြည်းဖြည်းနည်းလာနေပါတယ်အင်းတော်ကြီးဒေသမှာအင်းချစ်သူများအဖွဲ့ဆိုပြီးအစိုးရနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးအင်းကိုထိန်းသိမ်းတာတွေနဲ့အနီးပတ်ဝန်းကျင်တပ်ပင်စိုက်တာတွေကိုလှုပ်ဆောင်နေတဲ့အဖွဲ့ရှိပါတယ်ကျွန်တော်တို့ဟာအင်းချစ်သူများအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌဦးရေးလွင်နဲ့အတူအင်းတော်ကြီးကံရဲ့တောင်ဘက်အဆက်ရွှေလက်ပံကြီးရွာနားမှာရှိတဲ့ရွှွန်းတော်တော်ကြီးစီကိုတွားရောက်လေ့လာဖို့လေပုံလေးရွာကနေဆက်လီနဲ့ထွက်ခဲ့ပါတယ
်။ဘာလို့ဆိုတော့မိုင်းနောက်ကကြီးသားလို့ဟု
တ်တယ
်
။လေပုံလေးရွာကနေဆက်ထွက်ပြီးကြည်လင်နေတဲ့ကံရည်ပြင်ပေါ်မှာဆက်လီမောင်းတာ15မိနစ်ကျော်လောက်ကြာတော့ကံရဲ့ရည်ပြင်ဟာတဖြည်းဖြည်းနဲ့အဝါရောင်ဘက်ကိုတန်းလာတိတာလာပါတယ်။မိုင်းနောက်ရွှေတက်ထုတွင်းနေစီကနေလာတဲ့နွန်တော်ကြီးစီကိုရောက်တော့ရည်အနက်ကတိမ်လာတဲ့အတွက်ဆက်လီကိုဆက်တက်လိုက်ပြီးလှော်တက်နဲ့သာလှော်ရပါတော့တယ်လှော်တက်နဲ့ရည်ထဲကိုထိုးကော်လိုက်ရင်အနီရောင်မြေကြီးတွေဟာရည်ပြင်ထက်ကိုတက်လာတာလည်းဖြစ်ပါတယ်ကျွန်တော်တို့နဲ့အတူပါလာတဲ့အင်းချစ်သူများအဖွဲ့ကဦးအေးလွင်ဟာတစ်ချိန်လုံးကဒီနေရာတွေဟာသူတို့ငါဖမ်းခဲ့တဲ့နေရာတွေဖြစ်တယ်လို့ရှင်းပြပါတယ
်နွန်တော်တွေကခု56နဲ့အတွင်းမှာဧက300လောက်ကိုပြည့်လာတာအောက်မှာကြီးလိုက်ရင်တိမ်တိမ်လေးပါပဲရှင်းလုံကြီးရအဲ့လိုကြီးဖြစ်လာအဲ့တော့အဲ့လာတဲ့နွန်လေးကဗဒားတွေလည်းပါတယ်စီတွေလည်းပါတဲ့ခါကျတော့ရေကမကောင်းတော့ပဲနဲ့ငားတွေဒီဘက်မှာတိတ်မနေတော့ဒီဘက်မှာတိတ်မရှိတော့ ကျွန်တော်လေပုံလေးကြော်သွားပြီးဟဲပါရဟိုဘက်တက်ရှောက်มาပဲဒီလေကောင်ဘက်ငါဟာကောင်းကောင်းရှိတော့
အင်းတော်ကြီးဒေတာကန်နေဟာရွှေတက်ထုတူးဖော်နေတဲ့လုပ်ငန်းတွေကိုရှင်းနာပေးဖို့အစိုးရဌာနဆိုင်ရာအဆင့်ဆင့်ကိုစာရေးပြီးတိုင်ကြားခဲ့ပါသေးတယ်ဒါပေမဲ့ငွေရှိသူတွေကိုမလွမ်းမိုးနိုင်ခဲ့ပါဘူးနိုင်ငံတကာတော်ရိုင်းတရိတ်ဆန်အပင်များအဖွဲ့ဟာအင်းတော်ကြီးတောင်ကြီးမှာရှိတဲ့နမွန်ကျွရမှာရုံးစိုက်ထားပြီးအင်းတော်ကြီးဒေတာကိုထိန်းသိမ်းရေးလုပ်ငန်းတွေလှုပ်ဆောင်နေတာဖြစ်ပါတယ်ကျွန်တော်တို့အင်းတော်ကြီးဒေတာကိုရောက်သွားတော့နိုင်ငံတကာတော်ရိုင်းတရိတ်ဆန်အပင်များအဖွဲ့ဟာအင်းတော်ကြီးကံလေကရွှေမစ်စုဖျားနာကဓမ္မယုံမှာအစိုးရဌာနဆိုင်ရာတာဝန်ရှိသူတွေတက်တော်ပညာရှင်တွေအင်းတော်ကြီးဒေတာကံတွေအရက်ဖက်လူမှုအဖွဲ့စည်းတွေစုပေါင်းပြီးအင်းတော်ကြီးကံဖွံ့ဖြိုးရေးအတွက်ဆွေးနွေးပွဲကျင်းပနေတဲ့နေ့နဲ့ကြုံကြိုက်ခဲ့ပါတယ်အဲ့ဒီဆွေးနွေးပွဲမှာအစိုးရဌာနဆိုင်ရာဘက်ကတာဝန်ရှိသူတူဦးအနေနဲ့တက်ရောက်နေတဲ့အင်းတော်ကြီးဘေးမက်တော်အုတ်ချုပ်ရေးမှူးဦးစည်းအရာရှိဦးထေးဝင်းကိုဒေတာကံတွေတိုင်ကြားထားတဲ့ရွှေရင်းတွေညှနာပေးဖို့ကိစ္စနဲ့ပတ်သက်ပြီးမေးကြည့်ဖြစ်ခဲ့ပါတယ
်ဒီဟာနဲ့ပတ်သက်လို့တိုင်ကြားတာတွေရှိလို့မြို့တဲ့ထွေးဦးခရိုင်ထွေးဦးနဲ့ဘတ်ဒီတတ်တူတွေဘာဒီဂျာတွေနဲ့ကျွန်တော်တို့ကွေးစီပြီးတော့ဖန်စီဖို့ဆောင်ရွက်တဲ့အခါမှာတစ်ဖက်အဖွဲ့စည်းကလက်ပခံလို့ဆောင်ရွက်လို့မရခဲ့ပါဘူးမိုင်းတော်လုံးလုံးဒေတာမှာကချင်ပြည်နယ်အစိုးရအဖွဲ့ကလည်းတရားမဝင်ရှိတူးဖော်တာနဲ့ပတ်သက်ပြီးတော့ပြင်ကြပေးဟောပြောပွဲအစီအစဉ်တွေကို2013-2014ဆောင်ရွက်ခဲ့တာတွေရှိပါတယ်ဒါပေမဲ့လည်းပဲတရားမဝင်ရှိတူးဖော်တာနဲ့အခုချိန်ထိဆက်လက်တည်ရှိနေလို့ဖြစ်နေပါတယ်
အင်းတော်ကြီးကန်တဝိုက်မှာတက်တော်ပြုံးနေတာတွေနဲ့ရွှေတက်ထုတူးဖော်ရေးလုပ်ငန်းတွေကြောင့်ကန်ထဲမှာရှိတဲ့ရင်းနေတဲ့ဝါတွေမျိုးတုံးပြောက်ွယ်မှာနဲ့နှစ်ဆင့်လာနေကြစောင်းကုန်ငှက်တွေအလာနေသွားမှာကိုအင်းတော်ကြီးဒေတာကန်တွေကစိုးရိမ်နေကြတာကိုသိရှိရပါတယ်။ကပ္ပရှာပါကုန်းနေရင်းနေတိရစ္ဆာန်တွေကျင်လည်ချက်စားရာနေရာတစ်ခုရှိတယ်ဆိုတာတမိုးဖြတ်မရတဲ့သဘာဝအမွေနဲ့တစ်ခုဖြစ်တယ်လို့ပျက်စီးပြောက်ွယ်သွားရင်ပြန်စားထိုးဖို့ဆိုတာမမျှော်မှန်းနိုင်တော့ပါဘူး။တရဝါရီမိခိုနေတဲ့တော်တောင်တွေနဲ့ကံရည်ပြင်အောက်မှာရှိတဲ့မိခိုရနေရာတွေကိုထိမ့်သိမ့်မှုအသိပညာရှိဖို့လိုအပ်တယ်လို့နိုင်ငံတကာတော်ရိုင်းတရိတ်ဆန်အပင်များအဖွဲ့ရဲ့ပညာရှင်ဦးမြင့်ရွှေကပြောပါတယ
်ဒသဝါတွေကိုထိမ့်သိမ့်ဆောင်ရှောင်းမယ်ဆိုတဲ့အသိပေါ့နော်ကျွန်တော်တို့မှနည်းနည်းလေးလိုးနေတာတွေ့ရပါတယ်နောက်တစ်ချက်ကလည်းအဲ့လိုအသိလိုတဲ့အတွက်သူတို့နေထိုင်တဲ့တောတွေကိုမိခိုရအရက်တွေကိုကျွန်တော်တို့ကဆောင်ရှောက်ဖို့ဆိုတာလည်းမလျှော့နေတယ်ပေါ့နော်တမွေးဝမ်းကြောင်လှုပ်လိုက်တဲ့အကြောင်းအရာတစ်ခုမှရွှေရင်းတွေလှုပ်လိုက်တယ်ရွှေရင်းတွေလှုပ်လိုက်လို့ရှိလို့ချင်းကံတွေကအနေနဲ့ကျလာတယ်ကြလာလေတဲ့တတော်ဝါဒီစားဟုတ်ရတယ်ငါမျိုးစိတ်ဒီစားဆိုပင်းနေပေါ့နော်ဒါတွေပြောက်ွက်သွားရတယ
်မိုင်းအောင်ရွှေတက်ထုတူးဖော်ရေးလုပ်ငန်းတွေကနေထွက်လာတဲ့ရွှွင့်ရီတွေဟာအင်းတော်ကြီးကန်တဲ့ကိုမရောက်ဖို့အတွက်ကန်ရဲ့အထက်ပိုင်းမှာနုံတားကန်တစ်ခုတိဆောက်ဖို့ဂျာမနီပညာရှင်တွေနဲ့တိုင်ပင်နေတယ်လို့ပြောပါတယ်အင်းတော်ကြီးကန်တဲ့ကိုစီးဝင်နေတဲ့ခေါင်းတုံးချောက်တဝိုက်မှာရွှေတက်ထုတွင်းတွေကိုရက်ဆိုင်ဖို့ဆိုတာလက်ရှိအချိန်ထိတော့ဘယ်သူမှမတတ်နိုင်သေးပါဘူးရွှေတက်ထုလုပ်ငန်းတွေရက်ဆိုင်လိုက်ရင်တော့ကန်တဲ့ကိုကြာနေတဲ့ရွှွင့်ရီတွေဟာချက်ချင်းရက်သွားမှာမဟုတ်ပါဘူးအ ਨੇ စုံ9နှစ်ကနေ10နှစ်လောက်ထိအကျိုးသက်ရောက်မှုကရှိနေအောင်ပါဖြစ်ပါတယ်အာဆီယံရှေ့တောင်အရှ10နိုင်ငံမှာမြန်မာနိုင်ငံကလွဲလို့ဘယ်နိုင်ငံမှမရှိတဲ့ကုန်းတွင်းရေကန်ကြီးဖြစ်တဲ့အင်းတော်ကြီးကမပြတ်စည်းဖို့ထိမ့်သိမ့်ရမှာအစိုးရရဲ့ဥပဒေစိုးမိုးရေးဟာအရေးတကြီးလိုအပ်နေပါတယ်လက်ရှိချိန်ဟာရွှေတက်ထုရှာဖွေရေးလုပ်ငန်းတွေကိုဆက်လက်ခွင့်ပြုမလားအင်းတော်ကြီးကံကိုအဆုံးရှုံးခံမလားဆိုတာဟာအင်းတော်ကြီးကံကိုထိမ့်သိမ့်နေတဲ့ဒေသခံတွေနဲ့ပညာရှင်တွေရဲ့မိဂုံးပဲဖြစ်ပါတယ်ခင်ဗျာ